Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ်ဇန်နဝါရီလ February 29ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းလိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်မာဒီညနေခင်းသတင်းတွေကိုမအေးတန်တာကြောင့်အတူကြီးညာပြသွားမှာပါစီးရီးယားနိုင်ငံမှာအပြစ်ခတ်ရစေးဆက်လက်တည်နေနေပြီးဒီစီးရီးယားပြည်သူသိန်းခွဲလောက်အတွက်ကယ်ဆယ်ရေးပစ္စည်းတွေကိုကုလသမဂ္ဂကစတင်ပို့ဆောင်နေတာနောက်ဒီအမေရိကန်ပြည်ထောင်စုမှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီတွေရဲ့သမရကိုယ်စားလှယ်လောင်းနေရွေးချယ်မဲ့ပြည်내တရားစင်လောက်ကဒီရွေးကောက်ပွဲတွေမကျင်းပမီနောက်ဆုံးရဖြစ်တဲ့ဒီကနေ့မှာသမရကိုယ်စားလှယ်လောင်းနေအခြေအနေရှင်ပြိုင်ကြမဲ့သတင်းတွေတခါဒီဟောလိဝုဒ်ကအော်စကာဆုပေးပွဲအကြောင်းစာရာတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်မခင်ပြည်ရေ
ဟုတ်ကဲ့ပါရှင်ဒီမကြခင်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားမှာလက်နက်ကိုင်ပြပခါတွေဆက်ပြီးတော့ဖြစ်ပွားနေတာနဲ့ပတ်သက်လို့
ဒီကနေ့နေ့တူရကဒီလာရှိုတီကစီတုံးရလောက်ရောက်လာတယ်။ကျွန်တော်တီရလာတော့ခု80 90ကကုလုံလောက်ကနေတက်သွားကုန်။အဲ့နေ့
မြန်မာစစ်တပ်ဘက်ကတပ်ရင်အားတိုးချဲ့ဆင်လုပ်နေတဲ့အကြောင်းတအောက်ဘလောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံပြောသွားတာပါ။ဒီလိုမျိုးဒီရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေကိုကြားရမယ့်အပြင်ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့ဆိုတဲ့အခြေအနေနဲ့ထိုင်းရောက်မြန်မာအလုပ်သမားတွေအတွက်တရားဝင်အလုပ်လုပ်ကံခွင့်ဗီဇာတက်တန်းတိုးခွင့်ပြုလိုက်တဲ့ဆိုတဲ့အကြောင်းတွေကိုတော့မကြခင်မှာစူးစီးတင်ပြပေးပါမယ်။အခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတနာကျော်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင
်။စီးရီးယားနိုင်ငံမှာပြစ်ခတ်ရစဲကိုချိုးဖောက်မှုတွေရှိတယ်လို့အပြန်အလှန်ဆွဆဲမှုတွေရှိပေမဲ့လည်း IS သေးကြွအဖွဲ့နဲ့ Al Qaeda ဆက်နွယ်တဲ့ Al Nusra တပ်ဦးအဖွဲ့တို့ထိန်းချုပ်ထားရနေမိတွေကလွဲရင် American နဲ့ Russia တို့ဂျာဝင်ဆစ်ဆက်ပေးတဲ့ပြစ်ခတ်ရစဲဆက်လက်တည်မြဲနေပါတယ်။IS အစွမ်းရောက်တွေရှိနေတယ်လို့တန်တရားရှိတဲ့စီးရီးယားနိုင်ငံတွင်းကပြစ်မှတ်တွေကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကနေပြီးတော့ဒီတနင်္ဂနွေနေ့တုန်းကလေကြောင်းတိုက်ခိုက်မှု12ကြိမ်ဆက်လက်လှုပ်ဆောင်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီချိန်ထဲမှာပဲစီးရီးယားအစွမ်းရောက်နဲ့သူ့ရဲ့မဟာမိတ်တွေဟာလူခွင့်ချိုးဖောက်မှုပေါင်းအတော်များများလုပ်ခဲ့တာတွေရှိတယ်ဆိုတဲ့အကြောင်းကိုအဓိကအတိုက်ခံ HNC လို့ခေါ်တဲ့အစိုးရညှိနှိုင်းဆွေးနွေးရေးကော်မတီအဖွဲ့ကကုလသမဂ္ဂကိုတင်ပြဖို့ရှိနေတဲ့အချိန်လေးဖြစ်ပါတယ်။ဒါလို့ပြစ်ခတ်တိုက်ခိုက်မှုတွေရန်နာနေတဲ့အချိန်ကိုအသုံးချပြီးတော့နှစ်ပေါင်းများစွာဒီစစ်ပွဲတွေအတွင်းမှာပိတ်မိနေတဲ့စီးရီးယားပြည်သူသသိန်းခွဲလောက်အတွက်ကယ်ဆယ်ရေးပစ္စည်းတွေကိုကုလသမဂ္ဂကဒီကူညီကယ်ဆယ်ရေးပစ္စည်းတွေစတင်ပြီးတော့ပို့ဆောင်နေပါတယ်ခင်ဗျာ
။အီရန်နိုင်ငံအတွက်အရေးကြီးတဲ့အဖွဲ့ဝင်88ဦးပါ Assembly of Experts အုပ်ဆောင်အဖွဲ့အတွက်ရွေးကောက်ပွဲနေရာ16နေရာတွေက15နေရာကိုအီရန်သမ္မတဟာဆန်ရူဟာနီနဲ့သူ့ရဲ့မဟာမိတ်တွေအနိုင်ရသွားပါတယ်။တနင်္လာနေ့မှာကြီးညာသွားတဲ့ဒီရလက်ဟာပြန်ပြီးရွေးချယ်မခံရတဲ့အုပ်ဆောင်အဖွဲ့ဥက္ကဋ္ဌအာယာတိုလာမိုဟာမက်ယက်စတီအပါဝင်သဘောထားတင်ပါတဲ့ရှေးရိုးဇဲဝါဒီတွေအတွက်နင်းနာမှုကြီးဖြစ်ပါတယ်။ Assembly of Experts အုပ်ဆောင်အဖွဲ့ဝင်တွေရဲ့တက်တန်းက၈နှစ်ရှိပြီးတော့တနေ့ကျရင်အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီနေရာမှာဆက်ခံမဲ့သူကိုဒီအဖွဲ့ကရွေးချယ်ပေးရမှာပါ။ဒီအုပ်ဆောင်အဖွဲ့အပြင်အမတ်နေရာ290ရှိတဲ့လွှတ်တော်အတက်လည်းမဲပေးခဲ့ကြပါတယ်။ဒီရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေကိုတနင်္လာနေ့နဲ့အင်္ဂါနေ့မှာသိရနိုင်ပြီးတော့မြို့တော်တီရန်ကအမတ်နေရာ30လုံးအတွက်တော့ပြည်ပြင်ပြောင်းလဲရေးနဲ့အလဲအလက်ဝါဒီတွေကအနိုင်ရနေတယ်ဆိုတာကိုအလွတ်စစ်တမ်းကောက်ယူမှုတွေကပြသနေပါတယ်။အီရန်နိုင်ငံဟာနျူကလ িয়ার လက်နက်တီထွင်မှုစ조사နေတယ်ဆိုရဲဆွဆွဲမှုတွေနဲ့နှစ်တွေအတော်ကြာနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့ခံထားရတာကနေပြီးတော့လွတ်မြောက်လာခဲ့တာပါ။သမ္မတရူဟာနီကရွေးကောက်ပွဲဟာအစိုးရကိုပို့ပြီးတော့ယုံကြည်လာစေပြီးတော့နိုင်ငံရေးဩဇာပို့ပြီးတော့ကြီးအောင်လုပ်ပေးတယ်လို့စစ်နေနေကပြောသွားပါတယ်ရှင်
။ဒီမိုကရက်နဲ့ရီပဘလစ်ကန်ပါတီတွေရဲ့သမ္မတကိုယ်စားလှယ်လောင်းနေရွေးချယ်မဲ့ပြည်내တရားစင်လောက်မှာဒီရွေးကောက်ပွဲတွေမကျင်းပမီနောက်ဆုံးရဖြစ်တဲ့ဒီကနေ့မှာတော့ဒီသမ္မတကိုယ်စားလှယ်လောင်းနေအကျိတ်နဲ့ရှင်ပြိုင်ကြမှာပါ။နောက်ဆုံးပါတီရဲ့ဒီသမရကိုယ်စားလှယ်လောင်းအဖြစ်ဒီရွေးချယ်အဆုံးဖြတ်ပေးမဲ့ Super Tuesday လို့ခေါ်တဲ့အင်္ဂါနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ Republican Party ရဲ့ကိုယ်စားလှယ်လောင်း၃ပုံ၂ပုံဝင်ရောက်ရှင်ပြိုင်မဲ့တောင်ပိုင်းပြည်နယ်တွေကို Republican တွေကအာရုံစိုက်မဲဆွဲစည်းရုံးနေကြပါတယ်။ Republican သမရကိုယ်စားလှယ်လောင်းအဖြစ်ရှေ့ဆုံးကပြေးနေတဲ့ Billionaire တထည်ကြီး Donald Trump က Virginia နဲ့ Georgia ပြည်နယ်မှာမဲဆွဲစည်းရုံးနေခြင်းအတွင်း Florida ပြည်နယ်ကအထက်လွှတ်တော်အမတ် Marco Rubio က Arkansas ပြည်နယ်မှာမဲဆွဲစည်းရုံးနေပါတယ်။ကိုယ်စားလှယ်လောင်း600ရှိတဲ့အနေနဲ့155ယောက်ဝင်ရောက်ရှင်ပြိုင်မဲ့ Texas ပြည်နယ်မှာတော့အထက်လွှတ်တော်အမတ် Ted Cruz ကလည်းသူ့ပြည်နယ်မှာအနိုင်ရဖို့ကိုအာရုံစိုက်လှုပ်ဆောင်နေပါတယ်။အခုလိုမဲဆွဲစည်းရုံးမှုတွေလုပ်နေခြင်းတတင်းကနေနေမှာတော့ဒီ Mr. Trump နဲ့ Rubio တို့ဟာတဦးနဲ့တဦးအပြန်အလှန်ဆက်လက်ဆွဆွဲတိုက်ခိုက်နေကြပါတယ်ခင်ဗျာ။
American Bian Zoo now Chan, California Bina, Los Angeles New Hollywood Ga, Dolby Kamama, Meninga, Jimbagi, Academy Subi Wema, Catholic Korean Piajanga, Kalingari Boma, Lamediapio Chimurina, Badalu, Boston Globe, Drinanga, Songs and Porto, the Jangai Kutari, Spotlight, Yoshin Zagaga, Tune to Tito Sima Bare, The Revenant, Mad Max, Roomnet, Bridge of Spines, Zagari Go Job Sepio, Gonzo Zagasu, Yashi Tabari. Mena Leonardo DiCaprio ga prathama ujong chain Oscar su ya shi lo akhana piyaitak ga tu ko matte ye kong pyu ke ba de lu tu kin wei de tore ma yan zwe shi de tin ywa pye a myo ta ta u nin naw ni cha ma lu zo ko let dong pyan mo lai sha de chaung yai tha de saka ma tayauk saung pi lo Mena Leonardo DiCaprio su ya da phit ba de thu ke de yauk shin ya ta ko pe swa ne atwet tu su ya de The Revenant saka ko yai ku phan ni de apwe da ri a long ko jesus tin ma chaung Leonardo ga pya daw ba de Sulakan Yurong Jesu Din Saga Pyore Tema Mena Leonardo Ga Kabama Uruya Di Pyaunle Muga Deke Phitne Pyo The Revenant Yoshin Apwe Dari Ha Yege Tore Ma Yoshin Yai Pho Dwe Kaba Tangbe Son Niya Thi Twa Ke Ya Le Lu Pyo Ba Yi Di Saga Go Yai Ku De Director Alejandro Iñárritu Ga Na Nin Myaw Zettai Phitne Akang Song Director Su Ya Shi Ba Yi Emmanuel Luzbaski Ga Le Yoshin Dabbon Su Go Tong Ne Zettai Phitne Ya Yu Pyo Tamai Twin Twa Ke Ba Yi Akaozo Amyotami Tayyok Sang Sukuro Amyanga Kaman Thare Daime Brie Larson Nga Room Sakane Yashi Tawari Shie.
Yui American Tan Nyani Bae Myanmar Bhasha Season Rigo Nyani Chow Nai Gwe Ga Ni Khon Nai Thi Flight Meter Sakkon Kilohertz Tikkon Chow Shet Tung Nya Flight Meter Sakko Kilohertz Tinga Nga Chow Nga Flight Meter Nasak Nga Kilohertz Titik Ku Chow Nga Ruga Ni Biro Tholen Pini Wari Khen.
နေလာနေညနေခင်သတင်းတွေကိုဗီအိုအေကနေဆက်လက်ကြေညာနေပါတယ်။ဘာသာရေးဥပဒေတွေကိုစန့်ကျင်ခဲ့တဲ့ဒီထင်ရှားတဲ့ပြည်နယ်အုပ်ချုပ်ရေးမှုကိုတက်ခဲ့သူမမ်တက်စ်ကက်ဒရီကိုပါကစ္စတန်ကကွပ်မျက်စိရင်လိုက်ပါတယ်။2018ခုနှစ်တုန်းကအစ္စလာမဘတ်မြို့တော်မှာပန်ဂျက်ပြည်နယ်အုပ်ချုပ်ရေးမှုဆဲလ်မန်တက်စီယာကိုတနက်နေ့အချက် 36ပြည့်ကွပ်မျက်ခဲ့ပါတယ်။သူကိုအခုလိုကြိုးပမ်းစီရင်လိုက်တဲ့သတင်းပြန်နှံသွားပြီးတဲ့နောက် Rawalpindi အပါဝင် နိုင်ငံတော်ဝန်ကနေရာတော်မြတ်မြတ်မှာဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်လုံခြုံရေးကိုတင်းတင်းကြပ်ကြပ်ခြားထားပြီးအခြေအနေဆိုးတဲ့ဒေသတွေမှာပြည်သူစစ်တွေနဲ့ပါလုံခြုံရေးအတွက်အားဖြည့်ထားပါတယ်။ဒါပြင်မြို့တော်အစ္စလာမဘတ်ကိုသွားရလမ်းတွေကိုလည်းလုံခြုံရေးထူထူထပ်ထပ်ခြားထားပါတယ်။ပြီးနေအုပ်ချုပ်ရေးမှုရဲ့လုံခြုံရေးအဆောင်တာဝန်ယူထားသူကအခုလိုအုပ်ချု င်းနေရာနဲ့ချီရလဲကက်ဒရီကိုနင်းစီပွင့်ချက်တွေသူ့ပေါ်ကျဲချပြီးတော့ကောင်းချီပေးခဲ့ပါတယ်။ဒါအပြင်သူ့အမှုကိုအခမဲ့လိုက်ပေးမယ်ဆိုပြီးတော့လဲကန့်လန့်ခဲ့ကြပါတယ်။ပါကစ္စတန်မှာဘာသာရေးဆိုင်ရာဥပဒေနဲ့ညီဆွနယ်လို့ဆွဆွဲခံရသူတွေဟာမျှတတဲ့တရားစီရင်မှုကိုမရရှိပဲတရားသူကြီးတွေကလည်းဒီတရားဥပဒေကြောင့်အရအမှန်တိုင်းဆောင်ရွက်ဖို့ကြောက်ရွံ့လာကြောင်းဒီဥပဒေတွေအပေါ်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ထောက်ပြနေခဲ့ကြပါတယ်ခင်ဗျာ။
နောက်ကိုရီးယားနိုင်ငံမှာထိမ့်သိမ်းခံရတဲ့ American College ကျောင်းသားပျုံရဲမြို့တော်ဟိုတယ်တစ်ခုကနေပြောနိုင်ငံရေးစာတမ်းတစ်ခုခိုးယူဖို့စူးစမ်းမိကြောင်းလူသိရှင်ကြားဝန်ခံလိုက်ပါတယ်။ပျုံရဲမြို့တော်မှာတင်းနှလာနေကပြည်ရင်းပြည်ပသတင်းနောက်တွေရှေးကိုအဆောင်တွေက Auto Wambia ကိုခေါ်လာခဲ့တာပါ။နိုင်ငံခရီးသွားအဖွဲ့နဲ့မြောက်ကိုရီးယားကိုတွားရောက်ခဲ့တဲ့ Virginia တက္ကသိုလ်ကျောင်းသားအသက်22နှစ်အရွယ် Auto Wambia ဟာမြောက်ကိုရီးယားကပြန်မို့လေးမော်မတက်ခင်မှာအရင်လားကပဲဖန်ခံခဲ့ရတာပါ။American ပြည်အောင်စုရဲ့အကူအညီနဲ့နိုင်ငံတော်အကျိုးစီးပွားပျက်စီးအောင်လုပ်မှုနဲ့သူကိုတရားစွဲထားပါတယ်။သူတို့ခီးသွားအဖွဲ့ကိုတဲခိုဝင်ပေးထားတဲ့ဟိုတယ်ကဝန်ထမ်းများသာဝင်ရောက်ခွင့်ရှိတဲ့နေရာမှာထားတဲ့နိုင်ငံရေးဆောင်မကိုသူဖြုတ်ယူခဲ့တယ်လို့ဝမ်ဘီယာကသတင်းတောက်တွေကိုပြောသွားပါတယ်။သူကအဲ့ဒီစာတန်းကိုအောင်မြင်မှုအထူးအမတ်အဖြစ်နဲ့တင်ထားခြင်းနဲ့ဆိုရဲသူ့ဖေဟာကျောင်းကမိတ်ဆွေကိုပေးဖို့လို့ပြောပါတယ်။အဲ့လူကသူ့ကိုဒေါ်လာ1000တန်နဲ့ကားဟောင်းတစ်စီးပေးတယ်လို့ဆိုပါတယ်တကယ်လို့ကသူဖမ်းခံရပြီးတော့ပြန်လာလို့မရရင်သူ့ရဲ့အမေကိုဒေါ်လာ2သိန်းပေးမယ်လို့အဲ့လူကပြောတယ်လို့ဆိုပါတယ်ရှင
်မြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံနယ်စပ်ကြားမှာဖွင့်လှစ်ထားတဲ့စစ်ရုံတွေကိုပိတ်ပစ်ခဲ့တာကြောင့်အဲ့ဒီစစ်ရုံပိုင်ရှင်တွေကသူတို့ရဲ့ဆုံးရှုံးမှုတွေယိုကျေးပေးဖို့တောင်ကိုရီးယားအစိုးရကိုတောင်းဆိုလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရအနေနဲ့နျူကလ িয়ার ဘုံးစမ်းသပ်ဖောက်ခွဲခဲ့တယ်လို့ပယ်ရင်တပ်ဒုံးကျည်စမ်းသပ်ပစ်လွတ်မှုကြောင့်အပြစ်ပေးတဲ့အနေနဲ့ဒီမြောက်ကိုရီးယားနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ကေဆန်းစစ်မှုဇုံကစစ်ရုံတွေကိုတောင်ကိုရီးယားအစိုးရကပိတ်ပစ်ခဲ့တာပါအဲ့ဒီစစ်မှုဇုံမှာတောင်ကိုရီးယားပိုင်းအသေးစားနဲ့အလက်စားကုမ္ပဏီစစ်ရုံတွေလက်ပတ်နေတာဖြစ်ပြီးမြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေကြောင့်ပိတ်ပ စ်ခဲ့တာပါ။အခုလိုပိတ်ပစ်လိုက်တာကြောင့်ဒီကုန်ကြမ်းနဲ့စက်ရုံတွေရဲ့တန်ဖိုးဒေါ်လာ644သန်းလောက်ဆုံးရှုံးမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ဆိုမာလီယာနိုင်ငံဘိုင်ဒိုဝါမြို့မှာဟယ်ရှာဘက်စစ်သွေးကြွတွေရဲ့ဘုံခွဲတိုက်ခိုက်မှုကြောင့်တနင်္ဂနွေနေ့ကလူ30မကသေဆုံးသွားတယ်လို့အာနာပိုင်တွေကဒီကနေ့ပဲပြောသွားပါတယ်။မိုဂါဒီရှုမြို့တော်အနောက်ဘက်245ကီလိုမီတာအကွာမှာတည်ရှိတဲ့အဲ့မြို့အလယ်ရဲ့ပင်မဈေးတစ်ခုနာမှာလူစီကားကျင်ကားပုံးမောက်တာဖြစ်တယ်လို့ရဲနဲ့ဒေသခံကပြောပါတယ်။အသေးခံဘုံခွဲတိုက်ခိုက်မှုလို့ယူဆရတဲ့ဒုတိယဘုံကတော့ပထမပတ်ကွယ်ပြီးသိမ့်မကြခင်မှာပဲစားတောက်ဆိုင်မှာဖြစ်ပွားပြီးတော့တေဆုံးသူတွေပြင်လူ40မကတန်ရာရသွားတယ်လို့တာဝန်ရှိသူတွေကဆိုပါတယ်ရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကြီးညာပေးခဲ့တာပါရှင်။သတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတက်လက်တင်ပြချင်ပါတယ်။လက်နက်ကန်ပြိပက္ခတွေဆက်ဖြစ်နေတဲ့ရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုမပြောခင်မှာတော့ဒီလာမဲ့အစိုးရအစ်စ်ကိုဦးဆောင်မဲ့သမရတွေအတွက်အမိစရင်တွင်တွင်မဲ့ရက်ကိုလွတ်တော်မှာပြင်ဆင်မှုစီစဉ်နေတဲ့အကြောင်းနဲ့ပြပြချင်ပါတယ်။ဒီအစိုးရတစ်ကိုဦးဆောင်မဲ့သမရတွေရဲ့အမည်စရင်ကိုမတ်လ18ရက်နေ့မှာနောက်ဆုံးထားတင်သွင်းမှုသတ်မှတ်ထားတာကိုလွှတ်တော်မှပြင်ဆင်မှုစီစဉ်နေတာပါ။မနေ့ပြန်အင်္ဂါနေ့မှာကျင်းပမယ်လွှတ်တော်အစည်းအဝေးမှာဒီကိစ္စကိုဆွေးနွေးမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းက VOA ကိုပြောပါတယ်။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပြီးဒုသမရလောင်း2ဦးတင်မြှောက်ခွင့်ရထားတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရတစ်ဖွဲ့စည်းရေးအရှိန်မြင့်ဆောင်ရွက်နေချိန်မှာပဲသမရလောင်းအမည်စရင်တင်သွင်းမဲ့အစီအစဉ်ကိုအပြောင်းလဲလုပ်မဲ့အခြေအနေနဲ့ပတ်သက်လို့တော့မတ်သိန်ကြီးထိုက်ကမေးမြန်းတာမှာဒီဥဖေတန်းကအခုလိုစပြီးတော့ပြောပါတယ်ရှင်
။မနေ့ကအာဂျီနာမှာတွေ့ရတော့နော်ဒီသမရရွေးချယ်အစီအစဉ်ကိုရက်ဆွဲဖို့နေ့ရက်ကိုပြင်ဆင်တတ်မှတ်မယ်ဆိုရဲအာဂျီနာတစ်ခုပါပါတယ်။ဒီတော့ကတော့ကျွန်တော်တို့ဒီမတ်လ2ရက်နေ့မှာသမရရွေးချယ်အစီအစဉ်ကိုလွှတ်တော်နေရာတိကျခွဲပြီးတော့စတင်လုပ်ဆောင်မယ်ဆိုပြီးတော့ဟိုပြောထားပါတယ်အခုခါကြတော့အဲ့ဒါကိုဟိုပြန်ပြင်မလို့နဲ့တူပါတယ်ရှစ်တူမလားနောက်ဆုံးမလားတော့မပါပါဘူးဒါပေမဲ့ကျွန်တော်အနေနဲ့ထင်တာပေါ့နော်ဒီသမရရွေးချယ်အစီအစဉ်ကိုရှစ်ဟုတ်တဲ့နည်းနည်းတိုးပြီးတော့ဟိုကြာပြီးတော့စိုးစိုးစီးလှုပ်ရှင်ပုံရပါတယ်ဘာလို့လဲသူအခြေအနေရပေါ့နော်သမရဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဒေါ်ဆန်းစီရင်မှာအဖြေတစ်ခုရလောက်ပြီးရောဝင်ကြီးရွေးဖို့ဟာလာပြောင်းလို့ဝင်ကြီးရွေးဖို့ကိစ္စလည်းအစီအစဉ်ရာသီချက်တွေပြီးရောက်ပြီးအဲ့ဒါနဲ့ဒီ yes ဒီနေ့ရက်ကိုချစ်တိုးပြီးတော့တတ်မှတ်တယ်တတ်မှတ်မယ်လို့ကျွန်တော်ထင်တယ်ပေါ့နော်အဲ့လိုတတ်မှတ်လိုက်ရင်တော့ကျွန်တော်တို့ဟိုသမရကညံဆုံးဖြစ်လာမယ်ပြီးတော့ဆက်တဲ့ပဲအဲကျွန်တော်တို့ပြည်ထောင်စုဝင်ကြီးတွေဝင်ကြီးဌာနတွေရွေးချယ်တတ်မှတ်တာလုပ်ငန်းစဉ်တွေကိုဆက်လုပ်လို့ရမယ်အပြင်မှာကျွန်တော်ပြည်နယ်တွေတိုင်းဒေသကြီးဝင်ရှုပ်တွေကိုဆက်ပြီးတော့ရွေးဖို့အစီအစဉ်နဲ့အများကြီးပြီးတော့အဲ့လိုရွေးချယ်ပြီးတော့ရှစ်ဖို့တိုးတတ်မှတ်တာဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်နော
်ဟုတ်ကဲ့ဆရာဒီသမရအမည်စရင်နဲ့ပတ်သက်ပြီးတော့ရောဆရာတို့ဘယ်လောက်ထိသိထားပါပြီလဲရှင်ဒေါအောင်ဆန်းစုကြည်သမရဖြစ်ခွင့်ရရောနှိစက်ပါလား
ကျွန်တော်ကတော့မီဒီယာသတင်းတွေရပေါ့ရနော်ဟိုပြောရမယ်ဆိုရင်တော့အဲ့မှာကဘယူကြီးရှုံးနေတော့ဆန်းကြည့်တော့အဲ့ဒီကိစ္စမှာအခြေလေမှုသိမရဘူးလို့ဟိုကျွန်တော်တို့ကြားပါတယ်အဲပြီးတော့ဒီလက်ရှိအစိုးရနယ်လည်းပဲအဲနည်းနည်းအဖို့ခြေလေးတွေရှိတာပေါ့နော်ဟိုအခုတော်တော်လေးမှာဖြစ်ပျက်ခဲ့တဲ့ကိစ္စတွေလည်းဒါတွေလည်းပါတာပေါ့အဲဒါကြောင့်မို့ကျွန်တော်အထင်တော့ပေါ့နော်အထင်ပဲပြောပါမယ်အဲဟိုသူ့အနေနဲ့သမရဖြစ်လို့ဖြစ်ခွင့်ကိုဆွံ့လိုက်ပြီးလို့ဟိုယူဆတဲ့အတွက်နဲ့ဒီလိုကြီးဟိုနေဆွဲဘူးရရှိတူပြီးတော့တတ်မှတ်တယ်လို့ပဲကျွန်တော်တို့ယူဆပါတယ်အဲအဲ့ဒါကြောင့်ကျွန်တော်ကတော့မပြတ်တတ်ဘူးပြဒါပေမဲ့ဒါရတော့ဆက်စုတယောက်တည်းပဲတည်တည်မကိစ္စဖြစ်ပါတယ
်ရခိုင်မျိုးသားပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကိုမတ်သိန်ကြီးထိုက်ကမေးမြန်းခဲ့တာပါရှင
်ဟောရရှိမြတ်ရှင်2015ရွေးကောက်ပွဲမှာနိုင်ရလာတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအရသာအစိုးရတတိယကိုဖွဲ့စည်းဖို့အချိန်ဟာတလပဲလိုပါတော့တယ်။ဒီအစိုးရတဲ့အနေနဲ့ပထမဆုံးရင်ဆိုင်ရမယ့်အခက်အခဲတွေ၊အကျက်တဲတွေ၊စိန်ခေါ်ချက်တွေဟာဘာတွေဖြစ်မယ်လို့သောတာရှင်တွေယူဆကြပါသလဲ။သောတာရှင်တွေရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923283955လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့ထားလို့လည်းရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရရှင်။
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းချက်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတစ်ခါကတော့ဒီလက်နက်ကန်ပြိပက္ခတွေဆက်ပြီးတော့ရှိနေတဲ့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါ။လက်နက်ကန်ပြိပက္ခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုဒီရက်ပိုင်းတွေအတွင်းမှာအစိုးရတပ်ဖက်ကအင်အားအများပြားဆစ်လွတ်ပြီးတော့ဒီအင်အားဖြစ်တင်းတာတွေလှုပ်နေတယ်လို့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေကပြောပါရတယ်။ ရှမ်းပြည်မြောက်ပိုင်းကမန်တုံ၊နမ်ဆန်ဖက်၊မူဆယ်၊ကုတ်ခိုင်ဖက်နဲ့ကွမ်လုံ၊လောက်ကင်ဘက်တွေကိုဒီတက်တွေဆစ်လို့နေတဲ့အတွက်ကြောင့်မလို့နောက်ထပ်ထိုးစစ်တွေနဲ့ကြုံရလိမ့်မယ်လို့ဆိုတဲ့ခန့်မှန်းမှုတွေကလည်းရှိနေတာပါ။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းနဲ့ကြောင်မဲတေသဘက်တွေမှာ TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ RCSS SSC တောင်ပိုင်းခေါ်ရှမ်းတပ်ဖွဲ့တွေကြတိုက်ပွဲတွေဇက်တိုက်ဖြစ်ပွားပြီးထောင်နဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးလာတဲ့နောက်အစိုးရတပ်ကလက်နက်ကိုင်အဖွဲ့အားလုံးကိုရှမ်းပြည်နယ်မြောက်ပိုင်းမှာရှင်းလင်းနေကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုသတင်းထုတ်ပြန်ပြီးတဲ့နောက်ဒီအပိုင်းတွေအတွင်းမှာစစ်တပ်အင်အားတွေကိုအလုံးရေးနဲ့ဆေးလွတ်လာတာဖြစ်ပါတယ်။လက်တလောရှမ်းမြောက်ဒေသဘက်ကိုအစိုးရဘက်ကတပ်အင်အားတိုးမြင့်လာတဲ့အခြေအနေကို TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဘူမှုမိုင်အိုက်ကျော်ကအခုလိုပြောပါတယ်
။ဒီကနေ့နေ့တုံးရက်ကဒီလာရှိုတီကအစီ300လောက်ရောက်လာတယ်။ကျွန်တော် TNLA ကခု80 90ကကုလုံလောက်ကနေတက်သွားတယ်နော်။အနေနဲ့ရကျော်ကကျွန်တော်ဒီတပ်မှရှိတယ်။ဒီနေ့ကဒီနမ်ဆိုင်ဘက်ချိုင်းရောမန်တုံနမ်တူပဲချိုင်းရဒီအမှုဆယ်နောက်ခံကုခံပဲချိုင်းရအကုန်လုံးဖြန့်ပြစ်တက်လာပြီအာလောဆယ်ကုတီလာထရုံမြို့ပေါ်ရရောက်တယ်တော်ရမှာဝေမထူးစစ်နေတော့မတည်ရတယ
်ပြီးခဲ့တဲ့တင်းငွေတွေနေကတော့နမ်ဆန်ဘက်မှာအစိုးရတက်တဲ့တစ်ချိန်ကြောင်မဲဘက်မှာ RCSS SSC တောင်ပိုင်းတက်ဖွင့်တဲ့တစ်ချိန်တိုက်ပွဲဖြစ်ခဲ့တယ်လို့ဘုံမှုမိုင်အိုက်ကျော်ကပြောပါတယ်ဒီကနေ့မှာတော့အစိုးရတပ်ရင်းတပ်ဖွဲ့တချို့ဟာလာရှိုးကနေနန်းခမ်းဘက်ကိုရောက်ရှိလာတယ်လို့လဲနန်းခမ်းဒေသခံတယောက်ကပြောပါတယ်
။ကျွန်တော်နန်းခမ်းမှာတော့ဟိုတမ33က98စီးဒီလိုတက်ရောက်လာတယ်မနေ့က။တမ33ကဒီတမ88ကလာချင်းလားတော့မသိဘူးပေါ့။အဲ့လိုလဲဖြစ်နေတာပေါ့။
ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေစိုက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာလေးကဗျူဟာမှူးတဦးကတော့အစိုးရဘက်ကတပ်အင်အားတိုးချဲ့လာတဲ့အခြေအနေကိုအခုလိုပြောပါတယ
်။အခုလက်ရှိအခြေအနေကတော့မန္တလေးဘက်ကနေတက်လာတဲ့စစ်ကားအကြီးကြီးက300ကျော်ရှိတယ်။အပေါ်ရန်တီးရတဲ့လောက်ကတော့အရင်ဒီမှာလှုပ်ရှားတော်ဝန်ထမ်းဆောင်နေတဲ့တမသူတို့လာလေးတယ်လို့ပြောတာတဲ့။ဒါနဲ့တက်လာတာတော့တက်လာပြန်ချင်းနေတာတော့မရှိသေးဘူးဒီတင်းနေကြတော့
ဒီလိုတက်ရင်အားတိုးတဲ့အပေါ်မှာသူကအခုလိုဆက်ပြီးသုံးသက်ပါတဲ့
ခင်ဗျားတော့ဒီမှာတာဝန်ထမ်းဆောင်နေတဲ့တက်တယ်လဲသူတို့ကအဲ56လတချို့ကအဲတနည်းနည်းပါရှိတဲ့ခါကျတော့သူလာလဲတာလဲဖြစ်နေဖြစ်နေတယ်ဒါမှမဟုတ်လဲဒီပုလင်းရဒီစစ်စီရေးအနေနဲ့ညာချီပြီးတော့ငကိုရှိတဲ့တက်တွေနဲ့ညာအလုံးအင်းနဲ့ကျွန်တော်တို့ဒီအာ TNLA ရဲ့ရုပ်ကကပေါ်ရဲ့ကျွန်တော်တို့ PAE တက်မှလေးနဲ့ဒီရှမ်းမြောက်ဒေသတစ်ခုလုံးကိုတို့နေနေရှင်းလေးလုံလာမယ်လို့တော့ကျင်းစားရပါတယ
်။နောက်ဆုံးရရှိတဲ့သတင်းတွေအရကိုကန့်ဒေသဘက်မှာရောက်ရှိနေတဲ့တက်မှနှစ်မှပြန်ဆင်းလာတာရှိပေမဲ့နန်းခမ်းဘက်ကတက်တွေအလဲအလှယ်မလုပ်သေးတဲ့အပေါ်မှာအရင်ရှိပြီးသားတက်နဲ့နောက်ရောက်တဲ့တက်တွေပူးပေါင်းပြီးစစ်စင်ရေးလုံမလားဆိုတာကိုစောင့်ကြည့်နေကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ပွဲတွေထပ်မံဖြစ်ပွားလာရင်ရွာသူရွာသားတွေထိခိုက်မှာနဲ့စစ်ရှောင်ဒုက္ခသည်တွေထပ်မံတိုးမြင့်လာမှာကိုဒေသခံတွေဘက်ကစိုးရိမ်နေပါတယ်။ဒီလ10ရက်နဲ့15ရက်အကြာဖြစ်ပွားတဲ့ရှမ်းတက်ဖွဲ့နဲ့ပလောင်တက်ဖွဲ့ရဲ့တိုက်ပွဲတွေကြောင့်ကြောင်မဲနဲ့နန်းခမ်းမြို့နယ်မှာစစ်ရှောင်ဒုက္ခသည်3500ကျော်တင်းရှောင်နေရပါတယ်။
ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေတွေကိုကိုမှုစော်စုစည်းတင်ပြခဲ့တာပါရှင်။လက်နက်ကိုင်ပြိပခါတွေမငြိမ်းသေးတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းလက်လက်ကြည့်ကြရအောင်ပါ။တိုင်းစားလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်တို့အကြားရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာတိုက်ပွဲတွေထပ်မံဖြစ်ပွားနေပါတယ်။တနင်္ဂနွေလောက်ဖြစ်ခဲ့ရစေးစာချုပ်လက်မှတ်ရေးထိုးရမှာပါဝင်မှုမြန်မာအစိုးရဘက်ကလက်မခံသေးတဲ့ရခိုင်တပ်မတော်နဲ့မြန်မာစစ်တပ်တို့အကြားတကြော့ပြန်ပြန်လည်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်ဘင်္ဂလားဒေ့နယ်စပ်နီးမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားမှုအခြေအနေတွေကိုတော့ရခိုင်တပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါရယ်။
တိုက်ပွဲဖြစ်တာကတော့ဟုတ်ပါတယ်ဒီတိုက်ပွဲဖြစ်တာကတော့နေသားမတိုင်းဆောက်သေးတုံးလာပါဖြစ်တာပါငါတို့နေသားနေနေကြလို့ကျွန်တော်တို့ကတော့ဘာမှတမ်းတို့ဆက်လာနေပြီးတော့မရချဆုံးနေပေါ့ကျွန်တော်တို့ကတော့ဘာမှဖြစ်ခဲ့ကြရတာမရှိပါဘူးဘာမှတမ်းတို့စီကကျွန်တော်တို့ဒီစစ်ကုန်းကြီးစီပြချောပေါ့လေအဲ့ဒါတွေတော့ခင်ကြည့်ရမှာရှိပါလေ
ဘူရီတောင်မြို့နယ်မိုင်တန်63 64နီးဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်က2ဦးကြဆုံးခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုပေမဲ့လည်းမြန်မာတပ်မတော်အနေနဲ့ကတော့တိုက်ပွဲဖြစ်ပွားကြောင်းထုတ်ပြန်ခဲ့တာမျိုးတော့မရှိသေးပါဘူး ပြည်ကရက်စနေနေ့ညနေပိုင်းလောက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီလက်ရှိမှာမြန်မာတပ်မတော်ဘက်ကစစ်အင်အားဖြည့်တင်းလာတဲ့အတွက်တိုက်ပွဲထပ်မှဖြစ်ပွားနိုင်ခြေရှိတယ်လို့လဲခိုင်တုခါကပြောပါတယ်။ 2025ခုနှစ်ကစပြီးတော့ရခိုင်ကချင်လွတ်လပ်ရေးဖွဲ့ KIU လိုင်စာဌာနချုပ်မှာခြေပြုနေခဲ့တဲ့ရခိုင်တပ်မတော်ဟာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလတ်ဝမြို့နယ်ဘက်မှာခြေပြုလှုပ်ရှားလာပြီးမြန်မာတပ်မတော်နဲ့လည်းစစ်ရေးရတိုက်ပွဲတွေကြင်ကြင်ဖြစ်ပွားလာခဲ့ပါတယ်။ ရခိုင်တပ်မတော်ကနေရခိုင်ပြည်နယ်သွင်းခြေပြုလှုပ်ရှားလာတဲ့အတွက်ရခိုင်တပ်မတော်နဲ့ဆက်သွယ်သူလို့ယူဆရတဲ့သူတွေကလည်းမြန်မာအစိုးရဘက်ကနေဖမ်းဆီးခဲ့ပြီးတရားစွဲဆိုမှုတွေလှုပ်ဆောင်နေတယ်လို့စစ်တွေမြို့ဆွေစီတီကျောင်းထိုင်ဆရာတော်ဦးအရိယာဝန္ဒကခုလိုမိတ်ရခဲ့ပါတယ်။ရခိုင်တပ်မတော်အေအေနဲ့ဆက်သွယ်မှုရှိမရှိ၊စုံစမ်းစစ်ဆေးမှု၊စီစဉ်ဆေးမှုရှိပါသေးတယ်အခုလေ
ရခိုင်တပ်မတော်နဲ့ဆက်သွယ်မှုဆွဆွဲချက်နဲ့ရခိုင်လူငယ်60ခန့်ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးအခုချိန်ထိတော့ကြောက်တော်စစ်သွေးနဲ့ကြောက်ဖြူမြို့နယ်ဘက်မှာလူငယ်40ခန့်တရားရင်ဆိုင်နေရပါတယ်။ရခိုင်တန်ကားတော်ရဲ့တဘောထားကတော့ရခိုင်တပ်မတော်ကိုတခြားတိုင်းဒေသလက်နက်ကိုင်ဖွဲ့များနှီးတူငင်းချမ်းရေးဆွေးနွေးပွဲမှာအစိုးရအနေနဲ့တရားဝင်ဖိတ်ခေါ်တဲ့လို့ဆရာတော်ဥအရိယာဝန်တပ်ကမိန့်ကြားခဲ့ပါတယ်။ဒီရပိုင်းတွေထဲမှာမြမတမတော်နဲ့ရခိုင်တမတော်တောင်းပလောင်တပ်ဖွဲ့သူတွေနဲ့တိုက်ပွဲဖြစ်ပွားနေခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာတော်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေအစိုးရဖွဲ့နိုင်ခြေရှိနေပေမဲ့အစိုးရတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာစစ်ရေးပဋိပက္ခရပ်တန့်နိုင်ခြင်းအလျင်းမရှိသေးပါဘူး။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့တိုက်ပွဲချုပ်နှိမ်ပြီးငြိမ်းချမ်းရေးပေါ်ဆောင်နိုင်ရေးအတွက်အစိုးရအနေနဲ့တမတော်ပေါ်ဩစာလွှမ်းမိုးနိုင်ဖို့လိုအပ်တယ်လို့တမတော်အနေနဲ့စစ်ရေးရှိန်မြင့်လာတဲ့အနေအထားတွေမှာငင်းချမ်းရေးအတွက်မျှော်လင့်ချက်အားနည်းနေသေးတယ်လို့ရခိုင်တမတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုဆက်ပြောပါဗျ။ဒေါက
်တာသူကြီးဦးဆောင်လည်းအဲ့ဒီအခုအစ်စ်ကလာမယ်အစိုးရအဖွဲ့အပေါ်မှာလည်းအများကြီးမူတည်ပါတယ်။စစ်ချက်ကနေပြီးတော့အကုန်လုံးအတားကြီးယူကြတဲ့အနေအထားမှာဒေါက်တာသူကြီးတို့အနေနဲ့ကအဲ့ဒီစစ်ချက်ကိုဘယ်လောက်အောင်ဆောင်မိုးနိုင်လဲဆိုတဲ့ဥစ္စာအပေါ်မှာအများကြီးမူတည်ပါတယ်။အခုလက်ရှိအနေအထားကတော့ဒီဘက်ကကိုသိရရှင်ကိုပဲမြင်လာတာတို့ကျွန်တော်တို့ကတိနေရတာပေါ့လေ။ဟိုအဲ့ဒါကြောင့်မို့လို့ဟိုလောလောဆယ်နေသားမှာတော့ညှိုးနှိုင်းချက်ကမရှိဘူးပေါ့ဗျာ ။ရခိုင်တပ်မတော်အနေနဲ့ငင်းချမ်းရေးအတွက်လက်နက်စွန့်မှုရခိုင်ပြည်နယ်အစိုးရကနေဖေဖော်ဝါရီလပထမပတ်မှာတိုက်တွန်းကမ်းလှမ်းခဲ့ပေမဲ့ရခိုင်တပ်မတော်ဘက်ကတော့အစိုးရရဲ့ပြောဆိုချက်ပေါ်မှာလက်မခံခဲ့ပါဘူး။တမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းမှာပြည်ထောင်စုငင်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းခဲ့ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခတ်ရစဲရေးအတွက်တွေ့ဆုံဆွေးနွေးခဲ့ရမှာလက်နက်ကိုင်ဖွဲ့ရှိဖွဲ့နဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကြံရှိနေသေးတဲ့လက်နက်ကိုင်ဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ဒါ့အပြင် NCA ပြည်ရစာချုပ်လက်မှတ်ရေးထိုးဖို့အစိုးရကနေလက်မခံသေးတဲ့ရခိုင်တပ်မတော်တောင်းပလောင်တပ်ဖွဲ့ TNL ကိုကားတပ်ဖွဲ့တို့နဲ့မြမတပ်မတော်တို့ကြားမှာစစ်ရေးသိမ်းမှနေစဲလဲဖြစ်ပါတယ်ခင်ဗျာ။
ကြတော့ရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေကိုထိုင်းချီဆိုင်သတင်းတောင်နိုင်ကုန်းအင်ကသတင်းပေးပို့ခဲ့တာပါရှင်။ထိုင်းရောက်မြန်မာလူ့သမားတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းပြောပြချင်ပါသေးတယ်။ထိုင်းနိုင်ငံမှာတရားဝင်အလုပ်လုပ်ကံကွင်းဗီဇာသက်တမ်း၄နှစ်ပြည့်ပြီဖြစ်တဲ့ဒီရွှေ့ပြောင်းအလုပ်သမားတွေအနေနဲ့နောက်ထပ်သက်တမ်းတိုးခွင့်ပေးလိုက်တဲ့အတွက်မတ်လ၁၈ရက်နေ့နောက်ဆုံးထားပြီးတော့သက်တမ်းတိုးရတော့မှာပါ။မြန်မာနိုင်ငံသားတန်းတဲ့ချီအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံကရွှေ့ပြောင်းလို့သမားတွေမြန်မာနိုင်ငံကိုပြန်စရာမလိုပဲနောက်ထပ်တက်တန်းတိုးနိုင်မဲ့အစီအစဉ်နဲ့ပတ်သက်လို့ VA ထိုင်းချီဆိုင်သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံအနေနဲ့အလုပ်လုပ်ခွင့်လက်မှတ်ဖြစ်တဲ့ပန်းရောင်ကတ်တီကိုတက်တန်းနှစ်နှစ်ကနေ၈နှစ်အထိထပ်တိုးပေးမယ်ဆိုပြီးထိုင်းနိုင်ငံအစိုးရဝန်ကြီးများအစည်းအဝေးကနေဆုံးဖြတ်ချက်ချပြီးတဲ့နောက်မှာပဲယာယီနိုင်ငံကိုလက်မှတ်ကင်ဆောင်ပြီးဗီဇာ၄နှစ်ပြည့်သွားသူတွေအတွက်ဗီဇာတက်တန်းတွေကိုတော့လာမယ့်မတ်လ၁၈ရက်နေ့နောက်ဆုံးထားပြီးတက်တန်းတိုးဖို့အတွက်ပြောဆိုလိုက်ပါတယ်။ရွှေပြောင်းလို့သမားဆိုင်ရာကျွမ်းကျင်သူဦးမိုးကျိုးကအခုလိုပြောပြတာပါ။တ
က်တန်းတိုးရဲ့ကိစ္စတွေအဆက်ရှိနေတာ။ပတ်ဖို့တွေဆက်သုံးရမှာလေ။တက်တန်းတွေတိုးလို့ရတယ်။အစ်စ်ကအားရောက်ကြလည်းအစ်မလို့ဘူး။ပတ်ဖို့ဆောင်လည်းအစ်မလို့ဘူး။ရှိနေပြီးသားလူတွေ၊ရထားပြီးသားလူတွေကိုတက်တန်းတိုးတာတွေဆက်လုပ်တာ။သဘောကတော့မြန်မာရွှေပြောင်းလို့သမားတယောက်ကထိုင်းနိုင်ငံမှာရှင်းနေလို့လို့ရတယ်။
တက်တန်းတိုးဖို့အတွက်သက်ဆိုင်ရာမြို့နယ်အလုပ်သမားယုံတွေကနေသတင်းပေးပို့ပြီးတက်တန်းတိုးနိုင်ပြီဖြစ်ပါတယ်။အခုဆိုရင်မြို့နယ်တချို့မှာတက်တန်းတိုးတာတွေကိုနိုင်ငံကူးလက်မှတ်လုပ်ပေးတဲ့ကုမ္ပဏီတွေကနေတဆင့်လုပ်ပေးနေပြီလို့လည်းဆိုပါတယ်။တက်တန်းတိုးဖို့အတွက်အလုပ်သမားတွေပေးရမယ့်ဈေးကတော့နှစ်နှစ်အတွက်အလုပ်လုပ်ခွင့်ဝတ်ပါမဲ့အတွက်2000ဘတ်၊နှစ်နှစ်နေထိုင်ခွင့်ဗီဇာအတွက်900ဘတ်နဲ့စည်ရင်းသွင်းလျှောက်လာအတွက်1000ဘတ်စုစုပေါင်း3900ဘတ်ငွေပေးဆောင်ရမှာဖြစ်တယ်လို့ဆိုပါတယ်။ဒီလိုထပ်ပြီးလျှောက်လာမတင်ဘူးဆိုရင်တော့ထိုင်းအစိုးရလုပ်ပေးတဲ့မြန်မာကမ္ဘောဒီးယားလောက်အလုပ်သမားတွေအတွက်လှုပ်ဆောင်ပေးမယ်ပန်းရောင်ကတ်ကိုသာတက်တန်းတိုးပြီးတော့တုံးဆွဲသွားတော့မှာဖြစ်ပါတယ်အဲ့ဒီပန်းရောင်ကတ်ဟာအရင်တုန်းကတော့နေမြေကန့်သက်ထားပြီးခီးသွားလာခွင့်မရပါဘူးပ ပိုင်းအောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်ကိုတော့ရှင်းနေသည့်မိမိနိုင်ငံကိုမပြောင်းမဲတက်တန်းတိုးခွင့်ပေးမယ်လို့လည်းထိုင်းအစိုးရကသတင်းထုတ်ပြန်ထားတာပါမြန်မာအစိုးရဘက်ကတော့ရွှေပြောင်းလို့တမားတွေအတွက်စီအိုင်လို့ခေါ်တဲ့မိသူမိဝါဖြစ်ကြောင်းအထောက်အထားအစိုးရဆောင်ထုတ်ပေးဖို့အတွက်ထိုင်းနိုင်ငံအတွင်းစင်တာတွေဖွင့်ဖို့အတွက်တောင်းဆိုထားတာပါအဲ့ဒီအခြေအနေနဲ့ပတ်သ ဒီအပိုင်းတွင်းမှာပဲနိုင်ငံကလက်မှတ်နဲ့နေထိုင်တဲ့နိုင်ငံသားတွေအတွက်ထိုင်းနိုင်ငံကဥပဒေတရက်ထုတ်ပြန်ခဲ့ပါတယ်အရာကတော့ထိုင်းနိုင်ငံအတွင်းမှာဗီဇာတက်တန်းကုန်ဆုံးပြီးနေထိုင်တဲ့နိုင်ငံသားတွေအတွက်ဥပဒေတရက်ကိုထုတ်ပြန်ခဲ့တာပါဗီဇာတက်တန်းကုန်ဆုံးပြီး၃လကျော်နေထိုင်နေသူတွေကိုမူလနိုင်ငံကိုပြန်ပို့မှာဖြစ်ပြီးထိုင်းနိုင်ငံကိုဝင်ရောက်ခွင့်တစ်နှစ်ပိတ
ွင်ရမယ်အကြောင်းထိုင်းချီဆိုင်တဲ့နောက်မှာအေးမကသတင်းပေးပို့ခဲ့တာပါ VOA ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်လေးကိုနားဆင်ရတာပါရှင်ဒီနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ VOA TV သတင်းလောအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါရယ် Asia Set 7ဂျိုရူကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါရယ်ရှင်အခုကတော့ကြာနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကတလဲတင်ပြပေးပါဦးမယ်ရှင်
စီးရီးယားနိုင်ငံမှာအပြစ်ခတ်ရစေးကိုချိုးဖောက်မှုတွေရှိတယ်လို့အပြန်အလှန်ဆက်ဆွဲမှုတွေရှိပေမဲ့လည်း IS စစ်သည်ကြအဖွဲ့နဲ့ Al Qaeda နဲ့ဆက်နွယ်တဲ့ Al Nusra တူအဖွဲ့တို့ထိန်းချုပ်ထားရနေမိတွေကလွှဲရင် American နဲ့ Russia တို့ဂျာဝင်စစ်ဆက်ပေးတဲ့အပြစ်ခတ်ရစေးရာဆက်လက်တည်မြဲနေပါတယ်။ဒီလိုပြစ်ခတ်တိုက်ခိုက်မှုတွေရနာနေတဲ့အချိန်ကိုအသုံးချပြီးတော့နှစ်ပေါင်းများစွာစစ်ပွဲတွေအပြင်ပိတ်မိနေတဲ့စီးရီးယားပြည်သူ300,000လောက်အတွက်ကယ်ဆယ်ရေးပစ္စည်းတွေကိုကုလသမဂ္ဂကစတင်ပို့ဆောင်နေပါတယ်။အမေရိကန်ပြည်အစုမှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီတွေရဲ့သမရကိုယ်စားလှယ်လောင်းတွေရွေးချယ်မဲ့ပြည်내တရားစင်လောက်ကဒီရွေးကောက်ပွဲတွေမကျင်းပမီနောက်ဆုံးရဖြစ်တဲ့ဒီကနေ့မှာသမရကိုယ်စားလှယ်လောင်းတွေအကြိမ်နဲ့ရှင်ပြိုင်ကြပါဝါနောက်ဆုံးပါတီကိုယ်စားလှယ်လောင်းအဖြစ်အဆုံးဖြတ်ပေးမဲ့ Super Tuesday လို့ခေါ်တဲ့အင်္ဂါနေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ရီပပ်ဘလစ်ကန်ပါတီရဲ့ကိုယ်စားလှယ်လောင်း၃ပုံ၂ပုံဝင်ရောက်ရှင်ပြိုင်မဲ့တောင်းမဲ့ပြည်내တွေကိုရီပပ်ဘလစ်ကန်တွေကအာရုံစိုက်မဲဆွေးနွေးကြပါတယ်အမေရိကန်ပြည်အောင်စုအနောက်ဖက်ချန်ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့ဟောလိဝုဒ်ကဒီဒေါ်ဘီခမ်းမမှာမနေ့ညကကျင်းပတဲ့အကယ်ဒမီစုပေးပွဲအတွင်းကက်သလစ်ခရစ်ယာန်ဘုရားကျောင်းကကလေးငယ်တွေအပေါ်လိင်မတရားပြုကျင့်မှုနဲ့ပတ်သက်လို့ Boston Globe သတင်းစာကစုံစမ်းဖော်ထုတ်တဲ့အကြောင်းရိုက်ကူးထားတဲ့ Spotlight ရုပ်ရှင်ကားနဲ့သူနဲ့အတူတစ်ကြိုစီးရင်မှာပါတဲ့ The Revenant Mad Max Room နဲ့ Bridge of Spies ဇာတ်ကားတွေကိုကျော်ဖြတ်ပြီးတော့အကောင်းဆုံးဇာတ်ကားစုရသွားပါတယ်မင်းသားလီယိုနာໂດဒီကာပရီယိုကပထမဆုံးအကြိမ်အော်စကာဆုရရှိချိန်မှာတော့အခမ်းအနားကိုတက်ရောက်လာတဲ့ပရိသတ်ကသူ့ကိုမှတ်တရက်ပြီးတော့ဂုဏ်ပြုခဲ့ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကညင်ညာပေးခဲ့တာပါဒီညနေစီစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်ဖမ်းအင်ဂျင်နီယာကတော့ Strick Franklin ဖြစ်ပါတယ်ကျွန်မခင်ဗျူထွေးပါ View American တိုင်းရဲ့ February 29ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိ Light Meter 16 19 25တို့ကနေအတန်လွှင့်ခဲ့တာပါသောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကျန်းမာရှင်လန်းကြပါစေရှင် View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ထပ်2နာရီကြာမှကျွန်မတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်
This program has come to you from the Voice of America, Washington.